မြန်မာနိုင်ငံတွင်အာရမလောအပိတ်ခိုင်းစင်မှုပပျောက်ရေးဆောင်ရွက်မှုမှာအရက်ဖက်ဒေတာအာဏာပိုင်တွေဘက်ကဒီပုံမှာသတိပြုလေးထားလာကြပေမဲ့စစ်ဘက်ဆိုင်ရာအာဏာပိုင်တွေရဲ့ဆောင်ရွက်မှုတိုးတက်လာတာမတွေ့ရတဲ့အတွက်အတော်လေးစိုးရိမ်စရာဖြစ်တယ်လို့ ILO ရန်ကုန်ရုံးတာဝန်ရှိသူကပြောလိုက်ပါတယ်အထူးသဖြင့်အစိုးရထိပ်ပိုင်းရဲ့ဂတိကဝတ်တွေဥပဒေအကောင့်ထက်ဖော်မှုတွေနဲ့အောက်ခြေလက်တွေ့ပိုင်းဆောင်ရွက်မှုကွာဟမှုတွေတွေ့ရတယ်လို့လည်းပြောပါတယ်ပြည်စုံကတော့ကိုသားညုံကဆက်ပြီးပြောပြပါမယ်ရှင်
ILO အပြည်ပြည်ဆိုင်ရာလူ့သမားအဖွဲ့ချုပ်ရန်ကုန်ရုံးအနေနဲ့မြန်မာနိုင်ငံတည်းအတင်းအဓမ္မလောကပေးခိုင်းစေမှုတွေပပျောက်ရေးကိစ္စကိုအဓိကကင်တွယ်တဲ့နေရာမှာကိုယ်တိုင်လိုက်လံစုံစမ်းတာထက်တိုင်ကြားချက်တွေပေါ်မှာအဓိကခြေခံရတာဖြစ်ပါတယ်။အသက်မပြည့်တဲ့ကလေးဆက်သားစုဆောင်းမှုကိုလည်းဒီခေါင်းစဉ်အောင်မှာပဲထည့်ပြီးတော့ကင်တွယ်ဖြည့်ရှင်ပေးနေပါတယ်။တိုင်ကြားချက်တွေကိုအခြေခံကြည့်တဲ့အခါမှာအရက်ဖက်မှာအတင်းအဓမ္မလောကပေးခိုင်းစေမှုတွေရော့ကျလာတာတွေ့ရပေမဲ့လို့စစ်ဘက်မှာတော့ကလေးဆက်သားစုဆောင်းမှုရော့ကျတဲ့လက္ခဏာမတွေ့ရတာကြောင့်ဒီအခြေအနေပေါ်မှာစိုးရိမ်မိတယ်လို့ ILO ဆက်သွယ်ညှိနှိုင်းရေးအရာရှိ Steve Marshall က VOA ကိုပြောပါတယ
် But in terms of anecdotal responses we have got a very wide network of people that we work with nationwide
ဒီမှာပြည်နဲ့ကကျွန်တော်တို့နဲ့ထိစပ်နေတဲ့ကွန်ရက်တွေကတစင်အဖြစ်အပျက်တိုင်ကြားမှုတွေရခဲ့ပါတယ်ဒီကွန်ရက်တွေကကြားတဲ့သတင်းတွေအရဆိုရင်တော့အကြမ်းသားအာဏာပိုင်တွေကနေအတင်းအဓမ္မလိုအပ်ပြီးခိုင်းစင်မှုတွေရော့ကျသွားပါတယ်။ဒါပေမဲ့လို့စစ်ဖက်အာဏာပိုင်တွေဘိုက်မှာအတင်းအဓမ္မလိုအပ်ပြီးခိုင်းစင်မှုတွေရော့ပါသွားတယ်ဆိုတော့အရေးလက္ခဏာတွေမတွေ့ရတာကြောင့်ဒါဟာအင်မတန်တော့စိုးရိမ်စရာဖြစ်နေပါတယ
်။အစိုးရပိုင်းအနေနဲ့ကတော့ဥတွေတွေချမှတ်ပြီးတော့ကလေးစစ်သားပပျောက်ရေးအတွက်ဂတိကဝတ်ပြုနေပြီးမဲ့လို့အောက်ခြေပိုင်းမှာဖြစ်နေတာတွေနဲ့တော့ကွာဟမှုတွေရှိတယ်လို့စတီမာရှယ်ကပြောပါတယ
်။ I am however obviously very concerned.that notwithstanding the apparent commitment from the top
the session ya kling ngai ri ko sit da phye ma su chang ya u so de upare dai phit se ya me lo aso ya thai pai ga gri ko pyu be me lo kling sit da su chang mu ri set shi ni lo me so de tai cha che di set shi ni da chao chano lo ba ga evidence so yin sia phye ya ba de အစိုးရထိပ်ပိုင်းကခြားထားတဲ့ဥပဒေတွေနဲ့လက်တွေ့အောက်ခြေမှာဖြစ်နေတာတွေကကွာနေပါတယ်
တဖက်မှာ ILO အနေနဲ့ကလစ်စစ်သားပပျောက်ရေးအပါအဝင်အတင်းအဓမ္မလိုအပ်ပြီးခိုင်းစေမှုတွေရပ်ဆိုင်းရေးအတွက်အစိုးရဌာနတွေစစ်အာဏာပိုင်တွေနဲ့ပူးပေါင်းပြီးတော့ပညာပီးအစီအစဉ်တွေဆောင်ရွက်ဖို့ကြိုးပမ်းနေတာတွေ့ရပါတယ်အခုလက်တလုံးမှာပဲဒီမြန်မာနိုင်ငံအလို့သမားရေးဝန်ကြီးဌာနနဲ့ပူးတွဲပြီးတော့ရှမ်းဘာသာစကားနဲ့ပညာပီးလက်ကမ်းစာဆောင်ထုတ်ဝေဖို့သဘောတူထားပြီးဖြစ်တယ်လို့သိရပါတယ
် And the government has advised us that they agree in principle.They have indicated that
ဆိုရအနေနဲ့မူအားဖြင့်သဘောတူလိုက်ပြီလို့ဆိုရမှာပါရှမ်းဘာသာစကားနဲ့အရင်ဆုံးထုတ်ဝေဖို့သဘောတူလိုက်တာကြောင့်အခုဘာသာပြန်နေပါပြီပြီးတော့ဆိုရဌာနတွေလူမှုအဖွဲ့အစည်းတွေကုလသမဂ္ဂအဖွဲ့အစည်းတွေပါဝင်အဖွဲ့အစည်းအစစ်စစ်ကတစင်ဒီလက်ကမ်းစာဆောင်တွေဖြန့်ချီတော့ပါမယ
်မြန်မာစကားနားမလည်တဲ့တိုင်းသားတွေအတွက်သူတို့ရဲ့သက်ဆိုင်ရာဘာသာစကားတွေနဲ့ပညာပီးလက်ကမ်းစာဆောင်ထုတ်နိုင်ဖို့ ILO ဘက်ကနေပြီးတော့တောင်းဆိုခဲ့တာကြားပါပြီမြန်မာဘာသာနဲ့တော့မနှစ်ကစပြီးတော့လက်ကမ်းစာဆောင်တွေဖြန့်ဝေခဲ့ပါတယ်ဒလူပညာပေးလုပ်ငန်းတွေကြောင့်အာနာပိုင်တွေထက်တာမန်လူလူကြမှာပုံမှုအသိကျွဲလာပြီးတော့မိမိရပိုင်ခွင့်အတွက်ကိုယ်တိုင်ကြိုးပမ်းမှုတွေရှိလာတယ်လို့စတီမာရှယ်ကပြောပါတယ
်။ Since the brochure we started issuing the brochure in May
ဒီကရမေလကလက်ကမ်းစာဆောင်တွေဖြန့်ချိပြီးခဲ့ပြီးတဲ့နောက်2010ခုနှစ်အတွင်းတိုင်ကြားမှုတွေရခဲ့တဲ့ရေအတွက်ဟာ2009 2008 2009 သုံးနှစ်စာရတဲ့တိုင်ကြားစာတွေနဲ့အရေးအတွက်အတူတူဖြစ်နေတာစိတ်ဝင်စားစရာတွေ့ရပါတယ်။ဒါကြောင့်တိုင်ကြားစာရရှိမှုဟာတော်လေးကိုများပြားလာပါတယ်။ဒါဟာအတင်းအဓမ္မလိုအပ်ပေးခိုင်းစင်မှုပမာဏပိုပြီးတော့တိုးများလာတဲ့သဘောမဟုတ်ပါဘူး။အများပြည်သူကြားမှာတိုင်ကြားလို့ရတယ်ဆိုတော့ဥပဒေဆိုင်ရာအသိပညာတွေပိုရလာတာကြောက်ပါ။အ
ဲလိုပြည်ပဆိုင်ရာလူ့သမားအဖွဲ့ချုပ်နဲ့မြန်မာအစိုးရရဲ့သဘောတူညီချက်အရနိုင်ငံတွင်းမှာအတင်းအဓမ္မလိုအပ်ပေးခိုင်းစင်မှုတွေရှိလာရင် ILO ရန်ကုန်ရုံးကိုလွတ်လပ်လပ်တိုင်ကြား권မြန်မာအာဏာပိုင်တွေဘက်ကခွင့်ပြုထားပါတယ်။ဒါပေမဲ့တိုင်ကြားသူချို့ချင်းချောက်ခါတာတိုင်ကြားနိုင်အောင်ကူညီပေးသူချို့ကိုအာဏာပိုင်တွေကညှို့ထားပြီးတော့ဖမ်းဆီးတာမျိုးတွေရှိခဲ့တယ်လို့အလို့သမားရေလှူရှားသူတွေကပြောဆိုပါတယ်ခင်ဗျာ